အမေရိကန်ပြည်သူ့မှာပြီးခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲအတွင်းဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဒုတိယသမ္မတကမလာဟဲရစ်ကိုရီပပ်ဘလစ်ကန်ပါတီကိုယ်စားလှယ်ဒေါ်နယ်ထရမ့်ကအနိုင်ရခဲ့တဲ့ကြောင့်လွတ်တော်ကနေပြီးတော့ဇန်နဝါရီလ6ရက်နေ့တင်းလာနေမှာတည်ဝင်တည်ပြူပေးလိုက်ပါတယ်။နောက်သတင်းနှစ်ပတ်ကြာရင်တော့ဒေါ်နယ်ထရမ့်အိမ်ပြီးတော့ဒုတိယကြိမ်ပြန်ရောက်လာပြီးတာဝန်ထမ်းဖို့အတွက်သမ္မတကျန်းသက်စာကျေစုပွဲပြုလုပ်မှာပါ။အမေရိကန်ဥပဒေအရပြည်နယ်90ရဲ့ဒီပြည်နယ်ချင်းစီကရွေးကောက်ပွဲကိုယ်စားလှယ်ဖွဲ့ရဲ့မဲရလိုက်ရည်တွက်မှုကိုလက်ရှိဒုတိယသမ္မတကပဲကြီးကြပ်ရတာဖြစ်လို့ကမလာဟဲရစ်ကသူ့ရဲ့အရှုံးကိုသူကိုယ်တိုင်အတည်ပြုပေးရတဲ့အနေအထားဖြစ်ခဲ့ပါတယ်။လွန်ခဲ့တဲ့လနှစ်ကဘိုင်ဒန်နိုင်ရတာကိုလက်မခံဘဲဒေါ်နယ်ထရမ့်ကိုထောက်ခံသူတွေမဲရလက်အတည်မပြုနိုင်အောင်လို့တားဆီးဖို့လွှတ်တော်ဝင်ရောက်စီးနင်းမှုဖြစ်ခဲ့ပြီးမြဲဒီတစ်ခါမှာတော့အတည်ပြုပွဲချောချောမွေ့မွေ့နဲ့ကျင်းပနိုင်ခဲ့ပါတယ်။ကမလာဟဲရစ်ကသူ့ရဲ့တာဝန်ဟာအာဏာကိုအေးအေးချမ်းချမ်းလွှဲပြောင်းပေးရတဲ့ကြီးလေးမွန်မြတ်တဲ့တာဝန်ဖြစ်တယ်လို့အခမ်းအနားမတိုင်ခင်ကဗီဒီယိုသတင်းစကားပါခဲ့ပါတယ်။သူကပြည်내အသီးသီးကမဲရလက်တီပြူချက်ဆော့ဆာဒန်တွေကိုလွှတ်တော်မှ၄ဦးစီလွှဲပြောင်းပေးခဲ့ပြီးသူတို့ကအများသိပြီးသားမဲရလက်တွေကိုဖတ်ပြသွားတယ်။ထရမ့်ကကုစလယ်မဲ312မဲ226မဲနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။အခုကမလာဟဲရစ်လိုပဲမိမိအရှုံးကိုပြန်တီပြူပေးရတဲ့ဒုတိယသမ္မတတွေရင်းကလည်းရှိခဲ့ဘူးပြီးတော့1969ခုနှစ်မှာဂျွန် F ကနေဒီကိုရှုံးနေခဲ့တဲ့ရစ်ချတ်နီဆင်2000ခုနှစ်မှာဂျော့ချ်ဒဗလျူဘုရှ်ကိုရှုံးနေခဲ့တဲ့အယ်ဂိုလိုဖြစ်ကြပါတယ်ခင်ဗျာ။